ရောင်းနိုင်ငံမှာချင်းကြခံနေတဲ့ writer သတင်းတော်နှစ်ဦးလူငင်းချမ်းသာကွင်းနဲ့လွှတ်ပေးဖို့ပြောင်းလဲချက်တွေဆက်ပြီးတော့ရှိနေသေးတဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တိတက်စကားပြောခွင့်ရပြီးနောက်ပိုင်း writer သတင်းဌာနရဲ့ editor ချုပ်က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောခဲ့ပါတယ်ထောင်နဲ့ခရိုနစ်စီချမှတ်ခံထားရတဲ့ writer သတင်းတော်နှစ်ဦးရဲ့အယူခံရှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလည်းအင်္ဂါနေ့တုန်းကလက်ခံထားပြီးဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမိုင်းအင်ဂျင်နိုင်ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
writer သတင်းဌာနဥက္ကဋ္ဌလည်းဖြစ် editor ချုပ်လည်းဖြစ်တဲ့ Stephen Adler နဲ့ CNN သတင်းဌာနက Christian MN Bordo ဗုဒ္ဓဘူးနေ့ကပြုလုပ်တဲ့မေးမြန်းခန်းမှာ writer သတင်းဌာနအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့စကားပြောခွင့်ရခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာ Stephen Adler ကအခုလိုဖြေဆိုသွားပါတယ်
Well, I don't really want to go into the private diplomatic okay. conversations. We are still hopeful.
ဒီနေ့တိကျပြောဆိုတဲ့အချက်တွေကဘာတွေလဲဆိုတာကိုကျွန်တော်တို့ပြောပြလို့မရပါဘူး။ဒါပေမဲ့လူငင်းချမ်းသာခွင့်ပေးမယ်ဆိုတဲ့မျှော်လင့်ချက်တွေတော့ကျွန်တော်တို့ဆက်ပြီးတော့ရှိနေပါတယ်။ဒါကလည်းသူ့နိုင်ငံရဲ့အကျိုးစီးပွားကိစ္စဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်အတွင်း American ဒုသမ္မတ Mike Pence နဲ့ဒေါအောင်ဆန်းစုကြည်တို့စင်ကာပူမှာတွေ့ဆုံခဲ့ရမှာ writer သတင်းတော်နှစ်ဦးလူငင်းချမ်းသာခွင့်နဲ့လွှတ်ပေးဖို့ American ဒုသမ္မတကတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုထူးခြားချက်အဖြစ် writer သတင်းဌာနနဲ့ဒေါန်ဆန်းစုကြည်တို့စကားပြောဖြစ်တဲ့အကြောင်းသိရှိခဲ့ကြတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်အစိုးရလုတ်ပိုင်ခွင့်နဲ့ရောက်လာပြီးဖြစ်တဲ့လူငင်းချမ်းသာခွင့်ကိုပေးလိုက်ခြင်းအပြင် writer သတင်းတောက်တွေအတွက်သာမကဒေါန်ဆန်းစုကြည်အတွက်ရောနိုင်ငံအတွက်ပါအကျိုးရှိမှာဖြစ်တယ်လို့ Stephen Adler ကပြောပါတယ်။
What we really want to happen is for there to be a pardon which is really in the hands of Aung San Suu Kyi.
ကျွန်တော်တို့တကယ်ဖြစ်စေချင်တာကတော့ဒေါန်ဆန်းစုကြည်ရဲ့လက်ထက်မှာရှိနေတဲ့လူငင်းချမ်းသာခွင့်ကိုပေးဖို့ဖြစ်ပါတယ်။ဒီလူငင်းချမ်းသာခွင့်ကိုသူကချက်ချင်းပေးနိုင်တာပါ။ဖန်စီထိမ့်သိမ့်ခံထားရတာတနည်းနည်းပါရှိလာပြီဖြစ်တဲ့ writer သတင်းတော်နှစ်ဦးကိုအ мян ဆုံးလွှတ်ပေးစေချင်ပါတယ်။သူတို့မှာအပြစ်လုံးဝမရှိပါဘူး။အမှုကိုတရားရုံးမှာကြားနာစစ်ဆေးနေစဉ်တစ်လျှောက်လုံးစောင့်ကြည့်လေ့လာခဲ့တဲ့သူတိုင်းသူတို့နှစ်ဦးဟာအာဏာပိုင်တွေဘက်ကအကွက်စင်ဖန်စီခံခဲ့ရတာပါ။သူတို့လုပ်ကိုသူတို့လုပ်တာပဲဖြစ်တယ်ဆိုတာအတိအမှတ်ပြုကြပါလေ။
ပြည်ထောင်စုရှေ့နေများအတင်းနဲ့ဥပဒေအထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌရှေ့နေကြီးဦးကြီးမြင့်ကလည်း writer သတင်းတောက်တွေနှစ်ဦးထောင်ချထားတဲ့ကိစ္စမှာသမ္မတကကြားဝင်ပြီးတော့လူငင်းချမ်းသာခွင့်အချိန်မရွေးပေးနိုင်ကြောင်း VOA ကိုခုလိုရှင်းပြပါဗျာ
။သမ္မတအချိန်မရွေးလူငင်းချမ်းသာခွင့်ပြည့်နေမှာလေဗျာ။မိခင်ကတာလကတော့မြုံများတော့လည်းရှိပါတယ်။အများကြီးတဲ့ဥပဒေရှင်လက်ထက်မှာလွတ်ပြေပါလေဗျာ။အဲ့လိုသမ္မတရဲ့အာဏာတရားစီရင်နေစေအမှုတွေတော့မပဲလွတ်ပြေလို့နောက်ကျသူတို့ပြန်ပရိအုပ်ရတယ်ဟာဒါကတော့အုပ်ချုပ်ရဝင်းဆက်ဖက်စလို့ဖြစ်နေပြီဆိုပြီးတော့ပြန်ပရိအုပ်ပါတယ်။နောက်တရားစီရင်နေစေအမှုမှာအပစင်ချက်ချပြီးတဲ့ဘယ်အမှုကိုမဆိုသမ္မတကအာဏာရှိပါတယ်ဗျာ။သူလုံးမျက်စုံပေးခွင့်ရှိပါတယ်နော်။ဒါတော့အသိကြပါပဲ။
writer သတင်းတော်နှစ်ဦးအကျဉ်းချခံရတဲ့ဖြစ်စဉ်ကိုကြည်ရင်လေရခိုင်ပြည်နယ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့မွတ်စလင်၁၀ဦးနဲ့ပတ်သက်တဲ့သတင်းကိုသူတို့နှစ်ဦးစုံစမ်းရေးသားခဲ့လို့ဖြစ်ပါတယ်။ဒီလူတွေအသက်မခံရခင်ဖမ်းဆီးထားတဲ့ဓာတ်ပုံတွေရောသူတို့ကိုဓာတ်နဲ့ခုတ်တနက်နဲ့ပြစ်တက်ပြီးအစုလိုက်ပြုံလိုက်မြှုပ်နှံထားတဲ့အလောင်းတွေရဲ့ဓာတ်ပုံတွေကိုပါ writer သတင်းတော်တွေကရရှိခဲ့တာပါ။ဒီလိုအထောက်ထားဓာတ်ပုံတွေနဲ့သတင်းအချက်လက်တွေရရှိထားတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီးသတင်းမထုတ်ပြန်နိုင်အောင်တားဆီးဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ writer သတင်းဌာနကရရှိတားပြီးတာအချက်လက်တွေကိုသတင်းဆောင်မှအဖြစ်ထုတ်ပြန်နိုင်ခဲ့ပါတယ်။ဒီလိုအချက်လက်တွေမှန်ကန်ကြောင်းတက်တည်တွေကတော့ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့လုံခြုံရေးနဲ့ရဲတပ်ဖွဲ့ဝင်တွေကိုမြန်မာစစ်တပ်နဲ့အစိုးရကိုယ်တိုင်ဖမ်းဆီးထောင်ချခဲ့တာဖြစ်ပါတယ်။ဒါကြောင့်အကျဉ်းချခံရတဲ့ writer သတင်းတော်နှစ်ဦးကိုလွှတ်ပေးခြင်းအပြင်ဒေါအောင်ဆန်းစုကြည်ရောသူအုပ်ချုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ရောဒီမိုကရေစီစနစ်ကိုယုံကြည်လေးစားမှုရှိတယ်ဆိုတာပြသရာရောက်တယ်လို့လည်း Stephen Adler က CNN နဲ့မေးမြန်းခဲ့မှာပြောသွားပါတယ်ရှင်။